Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ14ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါပြီရှင်။ခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးအကူအညီကိစ္စထက်နိုင်ငံရေးပြန်ပြက်ဖို့စုံစမ်းစစ်ဆေးဖို့ပို့ပြီးစိတ်ဝင်စားခဲ့တဲ့အကြောင်း American ထိပ်တန်းတန်တမန်သူကပြောဆိုလိုက်ပါတယ်အစ္စရေးနဲ့ပြန်လည်တက်ခတ်နေရတဲ့ကိုရက်ဆက်လိုက်တဲ့အကြောင်းဂါဇာဒေသခြေဆိုင်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ကကြေညာပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြေညာပေးမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပြည်ထောင်စုလမ်းမကြီးမှာတိုက်ပွဲတွေအတွင်းတန်ခါတစ်ပါးနဲ့လူ3ယောက်ထိခိုက်ဒဏ်ရာရသွားပါတယ်
။ကျောင်းကဟိုပစ်ခါရတယ်။အဲလာဖဖိနမှာပဲတနတ်တမသူတို့ပဲသူကဇီဇာမှန်တော့ကားမှန်ကွဲရအဲမှလူသွားဖိုက်ရတယ်။
ကုညီရေးဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့တူနားဆင်ရမှာပါရှင်။တခါရခိုင်ပြည်နယ်ပုံနှွန်းမြို့နယ်မှာလည်းတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးပြီးတော့စိုးရိမ်နေကြရတဲ့အခြေအနေနဲ့အတူနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါရဲ့ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတ Donald Trump ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စစ်ရေးအကူအညီကိစ္စထက်နိုင်ငံရေးပြန်ပြက်ဖို့စုံစမ်းစစ်ဆေးဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းတစင်စကားကြားခဲ့ရတယ်လို့သမ္မတအပေါ်အရေးယူနိုင်ရေးလွှတ်တော်ဌာနဝန်မှအမေရိကန်ထိပ်တန်းသံတမန်တူကထွက်ဆိုသွားပါတယ်။ယူကရိန်းနိုင်ငံအတွက်အမေရိကန်ရဲ့စစ်ရေးအကူအညီဒေါ်လာတန်း400နီးပါးကိုစိုင်းငံ့ထားတဲ့ကိစ္စထက်ရှင်းနေအမေရိကန်သမ္မတယူကော့ဘွဲမှာဒီမိုကရက်တစ်ပါတီကပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကပို့ပြီးစိတ်ဝင်စားခဲ့တဲ့အကြောင်းယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးဝီလျံဒီလာကမနေ့တုန်းကပဲပြောဆိုလိုက်တာပါသမ္မတထရန့်အတွက်မက်ဆော့ဝေရန်ပုံငွေထက်ဝင်ရမှာအထူးကအလူရှင်တူဦးဖြစ်ကနေနောက်ပိုင်းမှာဥရောပသမ္မတက EU ဆိုင်ရာသမ္မတကြီးဖြစ်လာတဲ့ Gordon Sondland နဲ့သမ္မတတို့တယ်လီဖုန်းဆက်စကားပြောရမှာဒီကိစ္စကိုသူ့လက်ထောက်တစ်ယောက်ကကြားသိခဲ့ရတာလို့လည်းသမ္မတကြီးဒီလာကပြောပါရယ်စုံစမ်းစစ်ဆေးမဲ့ကိစ္စနဲ့ပတ်သက်လို့ EU သမ္မတကြီး Sondland ကိုသမ္မတကဖုန်းထဲကနေမင်းနေတာကိုကြားခဲ့ရတယ်လို့ယူကရိန်းကရှေ့ဆက်လုပ်ဖို့အသင့်ဖြစ်နေပါပြီဆိုပြီးသမ္မတကြီးကပြန်လည်ဖြေချခဲ့တာကိုလည်းသူ့လက်ထောက်ဖြစ်တဲ့သူကကြားသိခဲ့ရတယ်လို့ဆိုပါတယ်သမ္မတထရန့်ကတော့လွှတ်တော်ဂျာနာဘွဲကနိုင်ငံရေးအောက်လန်နီတခုရည်စရာလုပ်ရတခုဖြစ်နေစိုးရိမ်မှုမရှိတဲ့ကြောင်းမနေ့တုန်းကတူရကီသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့တာပါတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝါနဲ့တွေ့ဆုံပြီးအလုံများနေတဲ့အချိန်မှာရုံးမြင့်တန်ချာကနေပါတိုက်ရိုက်ထုတ်လွှင့်တဲ့ဂျာနာဘွဲကိုတစ်မိနစ်တောင်အချိန်ပြည့်မကြည့်ခဲ့ဘူးလို့လည်းသမ္မတထရန့်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်
American သမ္မတ Donald Trump ရဲ့ရှင်းနှစ်စာဗန်နာရေးမှတ်တမ်းတွေပေးဖို့အောက်လွှတ်တော်အမတ်တွေတောင်းဆိုထားတာကိုမပေးရအောင်လို့အမှုကိုပြန်လည်ကြားနာဖို့သမ္မတဘက်ကအယူခံတင်တာကိုပြည်ထောင်စုအယူခံတရားရုံးတရုံကဖော်ချလိုက်ပါတယ်။ဒီမှတ်တမ်းတွေပေးဖို့အောက်ရုံးတစ်ခုကမေလမှာအမိန့်ချခဲ့တာပါ။ DC အယူခံတရားရုံးကတရားသူကြီး3ယောက်ပါတဲ့အဖွဲ့ကလည်းအောက်ရုံးဆုံးဖြတ်ချက်အတိုင်းပေးဖို့ပြီးခဲ့တဲ့လကဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဒီအမှုကို DC အယူခံတရားရုံးတရားသူကြီးအားလုံးရှေ့မှာအသစ်ပြန်လည်ကြားနာပေးဖို့သမ္မတထရန့်ရဲ့ရှေ့နေတွေကအယူခံတင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အချိန်ပြည့်တာဝန်ကြားတဲ့တရားသူကြီးတွေကအများစုကအမှုပြန်လည်ကြားနာတင်မတင်အယူခံကိုမဲခွဲပြီးပုံထုံးလေးကထုတ်ပြန်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ရှေ့နေ Jess Q လို့ကတော့နိုင်ငံတော်တရားရုံးချုပ်ကိုအယူခံတင်မယ်လို့ပြောပါရယ်သမ္မတအနေနဲ့အကျိုးစီးပွားပဋိပက္ခတွေရှိမရှိဆိုတာစုံစမ်းနိုင်ဖို့အောက်လွှတ်တော်စီကံထိန်းသိမ်းရေးကော်မတီက2011ခုနှစ်ကနေ2018ခုနှစ်အထိ၈နှစ်စာအခွန်ဆောင်ထားတဲ့မှတ်တမ်းတွေအပါအဝင်ဗန်နာရေးမှတ်တမ်းတွေပေးဖို့ဧပြီလတုန်းကတောင်းဆိုခဲ့တာဖြစ်ပါရယ်အမေရိကန်သမ္မတဝင်အရွေးခံသူတိုင်းအခွန်ဆောင်ထားတဲ့မှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်ကြပြီးမဲ့သမ္မတထရန့်ကတော့ဒီအစဉ်အလာကိုဖျက်ပြီးတော့မထုတ်ပြန်ပါဘူးလွှတ်တော်ကသူ့ဗန်ဒာရေးမှတ်တမ်းတွေပေးဖို့တောင်းနေတာကလည်းအကောက်ကျန်တာဖြစ်တယ်လို့သမ္မတကပြောပြီးပယ်ချခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးချဆင်းနေချိန်မှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပေမဲ့တိုးတက်တဲ့အရေးလက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းမနေ့တုန်းကအင်ပီရိုမှာတွေ့ဆုံဆွေးနွေးမှုဟာအကျိုးရှိပြီးယူသားမှုလည်းရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝန်တို့ကပြောဆိုခဲ့ကြတာပါ။ S-400မစ်ဆိုင်ဒုံးစနစ်အပါအဝင်ရုရှားလုံစစ်မြေစစ်လက်နက်တွေကိုတူရကီကဝယ်ယူတာအမေရိကန်အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်နေလေတူရကီသမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောဆိုသွားပါတယ်ဒီအခြေအနေကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲပြောဆိုခဲ့တာပါ တူရကီနိုင်ငံကရုရှားလို S-400 မစ်ဆိုင်ဒိုးစနစ်ကိုဝယ်ယူတာဟာရုရှားနိုင်ငံကစစ်ပစ္စည်းတွေကိုဝယ်ယူမှုတွေတားမြစ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်ရာရောက်တဲ့အတွက်အမေရိကန်လို F-35 အစီအမံတိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ကိုလည်းအမေရိကန်ဘက်ကဆိုင်းငံ့ထားတာဖြစ်ပါတယ်။တူရကီသမ္မတကတော့ပြဿနာကိုဆွေးနွေးဖြေရှင်းသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါ။လိုအပ်ရင်အမေရိကန်လို့ Patriot Missile Drone စနစ်ကိုတူရကီကဝယ်ယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။နိုင်ငံခြားလက်တလောကြုံနေရတဲ့ပြဿနာကိုဖြေရှင်းနိုင်မှုနောက်ထပ်အဆင့်မြင့်ဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အကြောင်းလည်းနိုင်ငံတာဝန်ရှိသူတွေကပြောဆိုကြပါတယ်။အမေရိကန်ကတိုက်လေယာဉ်တွေကိုမရောင်းတော့ဘူးဆိုရင်တော့ရုရှားလို SU-57 နဲ့ SU-35 တိုက်လေယာဉ်တွေကိုဝယ်ယူဖို့မကြတဲ့ရင်တော့ပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံချိန်မှာတူရကီသမ္မတဆွေးနွေးခဲ့တဲ့အကြောင်းလည်းသတင်းတွေကဖော်ပြကြတာပါ။ဒါပေမဲ့လည်းဒီလိုဝယ်ယူမယ်ဆိုရင်တော့အမေရိကန်ကဥဆောင်တဲ့မြောက်အတ္လန္တိတ်စာချုပ်အဖွဲ့ NATO ဖွဲ့ဝင်တူရကီအနေနဲ့မာမိတ်အဖွဲ့အတွင်းမှာအခက်အခဲတွေနဲ့လည်းကြုံလာရနိုင်ပါတယ်။
အစ္စရေးနဲ့ပဋိပက္ခဖြစ်နေတဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့အစ္စလာမစ်ဂျီဟာဒ်လှုပ်ရှားမှုအဖွဲ့ကပြစ်ခတ်တိုက်ခိုက်မှုတွေကိုရလိုက်ပြီလို့ဒီကနေ့ပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံရဲ့ဂျာဝင်ဆေးဆက်ပေးမှုနဲ့နှစ်ဖက်သဘောတူညီချက်ရယူခဲ့ပြီးတဲ့နောက်အပြစ်ရဆဲလိုက်တာပါ။အစ္စလာမစ်ဂျီဟာဒ်အဖွဲ့ခေါင်းဆောင်တွေကိုအစ္စရေးကပြစ်မှတ်ထားတိုက်ခိုက်တာတွေရပ်ဖို့အပါအဝင်သတ်မှတ်ချက်တချို့ကိုအစ္စရေးဘက်ကသဘောတူခဲ့တာကြောင့်သူတို့ဘက်ကတိုက်ခိုက်မှုတွေကိုဂျာသာရေးနေမင်းနဲ့ထဲကရလိုက်ကြောင်းအစ္စလာမစ်ဂျီဟာဒ်လှုပ်ရှားမှုအဖွဲ့ပြောခွင့်ရသူကပြောပါတယ်။ပါလက်စတိုင်းဘက်ကတိုက်ခိုက်မှုတွေမလုပ်ဘူးဆိုရင်အစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေရထားမဲ့အကြောင်းအစ္စရေးနိုင်ငံသားရဲ့ဝန်ကြီးအစ္စရေးခါတက်ကစစ်ဖက်ရေဒီယိုတစ်ခုမှပြောကြားသွားပါတယ်။ဒါပေမဲ့အစ္စရေးကိုထိခိုက်အောင်လုပ်တဲ့ဘသူကိုမဆိုပြန်လဲတုံ့ပြန်ဖို့ဝင်လေးမှမဟုတ်ကြောင်းနဲ့အစ္စရေးရဲ့ဒီမူဝါဒဟာလည်းအပြောင်းလဲမရှိဘူးလို့ဝန်ကြီးကပြောသွားပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဂါဇာဒေသမှာအခြေစိုက်တဲ့အစ္စလာမစ်ဂျီဟာဒ်အဖွဲ့ကတာမူကြီးတယောက်အင်္ဂါနေတုန်းကတေဆုံးခဲ့ပြီးတဲ့နောက်မှာပါလက်စတိုင်းစစ်သွေးကြွတွေဘက်ကရော့ကက်ဒုံးကျည်တွေနဲ့တုံ့ပြန်တိုက်ခိုက်ခဲ့တယ်လို့ဒီပေါ်အစ္စရေးကလည်းနောက်ထပ်လေးချောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။ဒီလိုနှစ်ရက်ကြာအပြန်အလှန်တိုက်ခိုက်မှုတွေမှာပါလက်စတိုင်း32ယောက်တေဆုံးခဲ့ပါတယ်ရှင်။
ဗီအိုအမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်ဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီအိုအမေရိကန်အတန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးတိုးတက်မှုရဖို့အတွက်တောင်ကိုရီးယားနဲ့ပုံမှန်ပူးတွက်စီရင်လိမ့်ချင်တဲ့အစီအစဉ်တွေကိုရှော့ချကောင်ရှော့ချသွားနိုင်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးမာကက်စပါကဒီနေ့ပဲပြောလိုက်ပါတယ်။တန်တမန်ရေးလိုအပ်ချက်အရစီရင်လိမ့်ချင်မှုအစီအစဉ်တွေကိုအတိုးလျှော့လုပ်နိုင်တဲ့အကြောင်းအာရှခီးစဉ်အစဖြစ်တောင်ကိုရီးယားနိုင်ငံစိုးမျိုးတော်ကိုထွက်ခွာခဲ့မှာပဲဒီနောက်တွေကိုပြောလိုက်တာပါ။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွက်စီရင်လိမ့်ချင်မှုတွေဟာကြီးကြော်ဖို့ပြင်ဆင်တဲ့လုပ်ရက်တွေဖြစ်ကန့်ကွက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တွေကိုဒီနေ့မကုန်ခင်တင်ပြဖို့လဲတောင်းဆိုနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့စင်ကူမှာထိပ်သီးထွေးဆောင်ခဲ့ကြတဲ့ပြီးခဲ့တဲ့နှစ်ထဲမှာတုန်းကလည်းပူးတွက်စီရင်လိမ့်ချင်မှုအစီအစဉ်တော်များကိုဖျက်ခဲ့တာပါ။ဒါပေမဲ့လည်းစီရင်လိမ့်ချင်မှုတွေကိုရှော့ချတာမြောက်ကိုရီးယားကိုအခွင့်အရေးပေးလိုက်ရတဲ့သဘောမျိုးမဟုတ်ပဲတန်တမာရေးအတွက်လမ်းပွင့်ပေးရတာဖြစ်ကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်စပါကသတိပေးပါတယ်။ပူးတွက်စီရင်လိမ့်ချင်မဲ့အစီအစဉ်တွေကိုဖျက်ဖို့မြောက်ကိုရီးယားကထပ်မံတောင်းဆိုလိုက်ပြီးနောက်ပြန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်။မနေ့ကတော့မြောက်ကိုရီးယားရဲ့နိုင်ငံတော်ရေးရာကော်မရှင်ကကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကထုတ်ပြန်ရမှာတော့ပူးတွက်စီရင်လိမ့်ချင်တဲ့အစီအစဉ်တွေဟာစင်ကူထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချိုးဖောက်ရရောက်ကြောင်းပြောဆိုခဲ့တယ်လို့မြောက်ကိုရီးယားအနေနဲ့စစ်ရှိသီးခံနိုင်စွာကုန်ခန်းလာနေပြီဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်
။ဟောင်ကောင်မြို့မှာအချက်ချကြတဲ့နေရာတွေတဝိုက်တွားရည်လာရည်အခက်ခဲဖြစ်အောင်ကားလမ်းတွေဗူဒာယုံတွေကိုဒီကနေ့မှလည်းလေးရမြောင်နေဖြစ်ဆက်လက်ပိတ်ဆို့ဆန္ဒပြနေကြသလိုတက္ကသိုလ်ကျောင်းဝင်းတွေရဲ့ရဲတွေဝင်မလာနိုင်အောင်အုတ်ခဲတွေနဲ့တားဆီးကာယံထားပါတယ်။လုံခြုံရေးတွေနဲ့အထီးကရုံဖြစ်ခဲ့တဲ့ Chinese University of Hong Kong တက္ကသိုလ်အပါအဝင်တက္ကသိုလ်ကောလိပ်ကျောင်းဝင်းတချို့မှာဆန္ဒပြကျောင်းသားတွေကပလက်ဖောင်းလမ်းခင်းထားတဲ့အုတ်ခဲတွေခွာပြီးတော့လမ်းမတွေပေါ်မှာအကာယံတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲကမျက်ရည်ရိုဘုံတွေရာဘာကြီးတွေနဲ့လူစုခွဲတာကိုဆန္ဒပြသူတွေဘက်ကလည်းအုတ်ခဲတွေမိလာဘုံတွေနဲ့ပြန်ပေါက်ခဲ့ပါတယ်။ Polytechnic တက္ကသိုလ်မှာဆိုရင်ရဲတွေကိုမြားတွေနဲ့ပြန်လည်ပြစ်ခတ်ခဲ့ပါတယ်။ အထီးကရုံးဖြစ်အောင်လုပ်နေသူတွေဟာတက္ကသိုလ်ကျောင်းဝင်းကိုမီးလောင်ဘုံတွေထုတ်လို့ရနေရာတစ်ခုလို့အသုံးပြုနေတယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေအနေနဲ့သူတို့ဖြစ်ချင်တာကိုအကြမ်းဖက်တောင်းဆိုရင်အောင်မြင်မှာမဟုတ်ဘူးလို့ရဲတပ်ဖွဲ့တာဝန်ရှိသူတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပြီးသူတို့လုပ်ရဟာအကြမ်းဖက်ဝါဒအခြေခံဆောင်ရွက်မှုတွေအဆင်ရောက်ဖို့နီးနေပြီလို့ဆိုခဲ့ပါတယ်မျိုးလေကစီးပွားရေးအချက်အချာနေရာမှာတော့နေ့လယ်ထမင်းစားချိန်ရုံတွေကနေဝန်ထမ်းတွေထွက်လာပြီးတော့ဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာညမထွက်ရကာဖျူးအမိန့်ထုတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်လို့တော့ရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာတစုံတရာပြောသွားခြင်းမရှိပါဘူး။အုပ်ချုပ်ရေးမှူးကယ်ရီလမ်သာအမိန့်ထုတ်ပိုင်ခွင့်ရှိတယ်လို့သူတို့ကတုံ့ပြန်ပါတယ်။ဟောင်ကောင်မှာရှိသမျှမူဂျိုချောင်းကနေထက်တန်းချောင်းအထိကျောင်းအလုံးကိုအခုသတင်းပတ်ကုံတဲ့အထိပိတ်ထားမယ်လို့ပညာရေးဌာနကဒီကနေ့ကြေညာခဲ့ပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျန်းမာရေးကိုထိခိုက်နေတဲ့အဆင့်ထိလေထုညဉ့်ဉာဏ်မှုတွေကြုံနေရတဲ့အတွက်စာသင်ကျောင်းတွေကိုပိတ်လိုက်ရပါတယ်။အစိတ်တင်လေတွေနဲ့မိခိုးမျိုးတွေဖုံးလွှမ်းမှုတွေတုံးရစက်တက်ကျုံပါပြီးတဲ့နောက်အခုလိုကြီးညာလိုက်တာပါ။အိန္ဒိယနိုင်ငံလေထုညဉ့်ဉာဏ်မှုထိန်းချုပ်ရေးဘုတ်ဖွဲ့ရဲ့တိုင်းတာချက်အရလေထုအရေးသူညွှန်ကဲရ460ထိရောက်နေပြီးဒါကကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့လေထုညဉ့်ဉာဏ်မှုအဆင့်တန်းထက်90လောက်ပိုများပါတယ်။ New Delhi မြို့ကထိမ့်မဲ့ဆောက်ဦးတွေဟာဆိုရင်လေမိခိုးမျိုးတွေချမ်းမမမြင်ရတော့ဖြစ်နေတာပါမြို့ကနေနေနဲ့မလိုရရင်အပြင်မထွက်ကြဖို့လေကျမ်းမာရေးအရာရှိတွေကတိုက်တွန်းထားကြပါတယ
် Facebook လူမှုကွန်ရက်ပေါ်မှာတင်းနေကြတဲ့ထဲကအများပြည်သူကိုထိခိုက်စေတဲ့ post တွေကို Facebook ကုမ္ပဏီဘလို့ကင်တွယ်တယ်လဲဆိုတဲ့အစီရင်ခံစာကိုပုံထုံးလေးကထုတ်ပြန်ပါတယ်ခလေးငယ်တွေကိုလိမ်မိုင်းဆိုင်ရာအသုံးချတဲ့ post တွေအကြမ်းဖက်ဝါဒဖြန့်ဖော်ပြချက်တွေမူရဆေးနဲ့လက်နဲ့ရောင်းဝယ်ရေးဆိုင်ရာအကြောင်းတွေကိုကိုကိုထိခိုက်ဒဏ်ရာရအောင်လုပ်သူတွေရဲ့ post တွေကို Facebook ကရှင်းလင်းဖယ်ကြားခဲ့တယ်လို့ဖော်ပြတဲ့ပွေလင်းမြင်သာမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တာပါ၃လတကြိမ် Facebook ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာ April ကနေ September လကြားနံပါတ်2နဲ့အကောင့်3.2 billion ကျော်ကိုဖယ်ရှားခဲ့တယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်အလားတူကာလကဖယ်ရှားခဲ့တာက1 billion ကျော်ပဲရှိပါတယ်အမုန်းပွားစေတဲ့ဖော်ပြချက်ပေါင်း70သန်းကျော်နှိပါးကိုလည်းဖယ်ရှားခဲ့တယ်လို့ပြောပါတယ်ဒီလိုဖော်ပြချက်တွေကလည်း2018အလားတူကာလခါတဲ့ထက်ဝက်လောက်များလာတာဖြစ်ပါတယ် Facebook ကုမ္ပဏီရဲ့ပွင့်လင်းမြင်သာမှုဆိုင်ရာ Community Standards Enforcement အစီရင်ခံစာမှာ Instagram လူမှုကွန်ရက်ကိုလည်းပထမဆုံးအကြိမ်ဒီတစ်ခေါက်ထည့်သွင်းပါတယ် Facebook ပိုင်ဖြစ်တဲ့ Instagram လူမှုကွန်ရက်ဟာအများပြည်သူကိုထိခိုက်စေတဲ့ဖော်ပြချက်တွေကိုကင်တွယ်ရမှာအရင်က Facebook နဲ့မတူပေမဲ့အခုတော့ကင်တွယ်တဲ့နည်းလမ်းအတူတူပဲလို့ Instagram ပြောခွင့်ရသူက VOA ကိုပြောပါတယ်လိမ်ပိုင်းဆွဲဆောင်နေတဲ့နေရာမှာကလေးတွေကိုအတုံးချတာလိမ်မိုင်းဆိုင်ရာအတုံးချရာရောက်တဲ့ဖော်ပြချက်ပေါင်း 1.2 သန်းကိုလည်း April ကနေ September လအတွင်း Instagram ပေါ်ကနေဖယ်ရှားခဲ့တယ်လို့အစီရင်ခံစာကပြောပါတယ်ရှင်
ကြတာရင်းနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုင်နားဆင်ရပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်နဲ့နန့်ဖက်ကာချာပြည်ထောင်စုလမ်းမကြီးပေါ်မှာဒီကနေ့မနေ့အစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်နေတာကြောင့်ရင်သွားအလာတွေအခက်တွေ့နေရပါတယ်ဒီလမ်းပိုင်းမှာပဲဗုဒ္ဓဦးနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်တန်ခါတော့တပားနဲ့လူ3ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ဘက်မှာဒီလ17ရက်နေ့ကစတင်ပြီးပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့ရတာက23ရက်နဲ့14ရက်နေ့တွေမှာကွက်ခိုင်မြို့နယ်ပြည်တော်စုလမ်းမကြီးပေါ်မှာပါတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတဲ့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုနံပါတ်ကာကမြို့ကန်တူကအခုလိုပြောပါတဲ့
စကြာတော့မနေ့6နာရီကျော်လောက်ကနေစကြာတာလေ6နာရီကျော်လောက်ကနေအဲကွက်ခိုင်အခွဲဆန်စစ်တောင်ရဲ့အောက်ခြေကနေစပြီးဖြစ်တယ်ပြီးရင်ကွက်ခိုင်ဒီဘက်ခုနောင်ရှုခင်းကအော်ဘာဒီအိုင်နာမှာဖြစ်တယ်။နောက်နန်ပလိုနာမှာလည်းဖြစ်နေတော့တယ်။မန်လွယ်နန်ပလိုနာပေါ့။နောက်ဒီနာလက်ဖက်ကနဲ့ရေခွဲတော်ချာမှာလည်းဖြစ်နေကြတယ်။ကြိုရကြိုရဖြစ်လိုက်ကားရီယာပြိနေလိုက်အဲပြိသွားပြီးပြောလိုက်တွားလိုက်နဲ့အဲအဲ့လိုပဲတွားနေကြတာ။နှုတ်နှစ်ဖက်လုံးကရှိတယ်လမ်းဘေးဒီမှာ
။ရင်မောင်းတွေနဲ့ခီးတွားလာသူတွေတွေ့ကြုံနေရတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
။တိုက်ပွဲနဲ့ညီတဲ့နေရာဆိုပြန်ခွေပြီးပြန်လဲပြီးလာတာတော့ပြေလို့ရှိရင်ပြန်ပြီးတော့သွားတာလို့အဲ့ဒါတွေရောရှိတယ်လေ။နောက်ဆက်ကမှလည်းမနေ့ကတစ်ချိန်ပြည့်တယ်ခုနေ့လည်းတစ်ချိန်ပြည့်တယ်လေ။ဆယ်နိုင်ကြိုကြောကတစ်ခါပြည့်သွားတယ်ခု17နိုင်လောက်ကတစ်ခါပြန်ပြည့်တယ်အဲ့လိုဖြစ်နေတယ်။မနေ့ကတော့ညနေပိုင်းကအဲနောက်ဆက်ကနားမှာတော့အဲတန်ခါတစ်ပါးနဲ့ရက်သားတယောက်တော့ခြေစလုံးမှန်တာပေါ့တနား။ဆိုင်ငင်းနဲ့လာတာဆိုတော့ခြေစံလမ်းကြောင်းပေါ်ဖြတ်သွားတော့ခြေစလုံးပဲမှန်တာပေါ့။နောက်ဆက်ကဆေးရုံမှာမနိုင်လို့မဆေးရုံညပို့လိုက်တာလေ။မနေ့က
ဒီကနေ့မနေ့ကုတ်ไก่မျိုးနီဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့ကြောင်ကားတစ်စီးကိုထိမှန်ပြီးလူ၂ယောက်ဒဏ်ရာရခဲ့ကြောင်းကုတ်ไก่မျိုးလူမှုကူညီရေးဖွဲ့ဝင်တဦးကပြောပါတယ်
ကြောင်ကဟောပြစ်ချာရတယ်အဲလာဖာဖိနမှာပဲတနတမသူတို့ပဲသူကဇီဇာမှန်တော့ကာကာမန်ကွဲရအမှန်လူတော့ဆိုင်ရလေနဲ့တေတော့မတည်တိုင်းရပေါ့ကာမောင်းနေလို့နဲ့ကဲပြရတယ်ကြောင်းဆရာကိုခိုင်ရကိုတဲ့အေလီယာသာကိုဗန်ထတဲ့ညောင်းလေ
တပ်ပွဲဖြစ်ပွားစဉ်ကာလမှာ TNL ခေါ်တန်ပလောင်အဖွဲ့ကရင်ပေါင်းတွေကိုဖမ်းဆီးတာစစ်ကြေးကောက်ယူတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းနဲ့ပတ်သက်ပြီး TNL ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီစစ်ကြေးကောက်တာတော့လုံးဝမရှိတော့ဘူးအားလုံးဖမ်းတာလည်းမရှိပါဘူးဒီမနီဂရက်တပ်ပွဲမဖြစ်ခင်ကလည်းအားလုံးကတတော်လာတော့ဒီလိုဒီစားထားရဲ့ဒီလည်းဘာကြောင့်ဆင်းတော့ဒီအဲ့ဒီကမှရောက်ရောက်တော့လို့ရှိနေတာမှာအဲ့ဒီကမှပို့လို့ဒီမှာဒီကရင်လာသိတာ
ရက်သားတွေထိခိုက်တာနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ဒီမှာဒီကရက်သားမန်ပီဒီဒီနဲ့ကိတာကိုရှိော်တော့ပေဒရီဘူဟာနဲ့ဖြစ်လာတဲ့ကျွန်တော်ဒီလေးကိုဒီအာဒါဒီပေကိုကမှခင်းနေတဲ့တားလဲနေစတော့ပေစရက်ကြီးရောက်တဲ့ဒီမှာလည်းပြီ
ဒီကနေ့ကိုခိုင်နဲ့နမ်ဖတ်ကအကြားမှာအနည်းဆုံး300တိုက်ပွဲဖြစ်ပွားပြီးကြောင်မဲမြို့နယ်နဲ့နမ်ဆန်မြို့နယ်အစပ်မှာလည်းမနေ့6နာရီလောက်ကတိုက်ပွဲဆဖြစ်ခဲ့ကြောင်းဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေကတော့ဖြစ်လိုက်နားလိုက်နဲ့ဇက်တိုက်ဖြစ်နေကြောင်းသူကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ဩဂုတ်လလယ်ပိုင်းကပြင်ဦးလွင်မြို့ကတမ်ဘရော်နီးပညာတက်ကတူတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာကာလအတန်ကြာရပ်ဆိုင်းခဲ့ရပါတယ်
ကိုမိုးစောပြပြခဲ့တဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုနှာစင်ခဲ့ရပြီးတဲ့နောက်အခုရခိုင်ဘက်ကတိုက်ပွဲတွေဘက်ကိုလည်းအလှည့်ပေးကြပါရစေပုံနှချုံမြို့နယ်နာမှာတက်မရော်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲဖြစ်နေတာကြောင့်ဒေသခံတွေကြောက်လန့်ထွက်ပြေးနေကြရပါတယ်။ဒီရက်ပိုင်းထဲမှာပဲတက်မရော်ဘက်ကရခိုင်ပြည်နယ်ထဲမှာတပ်အင်အားနဲ့လက်နက်အင်အားတွေထပ်ဖြည့်နေတာကြောင့်လည်းလာမယ့်ရက်တွေမှာတိုက်ပွဲပြင်းထန်လာဖို့ရှိတယ်လို့အေးအေးဘက်ကပြောပါတယ်။သတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်ပုံနှချုံမြို့နယ်တော်ဖြောင်းဆောင်ထပ်ပိုင်အော်ရမကျေးရွာနီးမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံတွေဟာစင်တီကျွာနဲ့ပိုးရီပင်တွေးပါတွေကိုထွက်ပြေးလာကြပါတယ်။အော်ရမကျွာနီးမှာရှိတဲ့တောင်တန်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ကြောက်လန့်ပြီးထွက်ပြေးလာရတာဖြစ်တယ်လို့ပိုးရီပင်ကျွာကိုထွက်ပြေးလာတဲ့မတ်ဖြူဖြူကပြောပါတယ
်။ပစ်ပြင်းနေကြတဲ့အဲ့ကြောင့်မလို့တက်ပြီးဖြစ်ပြေးလာတာ
။အဲ့ဒီဘက်မှာတိုက်ပွဲမဖြစ်ဘူးဆိုပေမဲ့ရသေးတောင်နဲ့ကြောက်တော်ခြေဆိုင်တက်ရင်းတွေကလက်နက်ကြီးတွေနဲ့အနီးနားမှာရှိတဲ့တောင်တန်းတွေပေါ်ကိုနေရောညပါပစ်ခတ်နေတာတွေရှိတယ်လို့အဲရခိုင်လက်နက်ကင်ဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်။
ဒီအရက်တည်းကရှိတယ်ကွဒီအခုဒီရဲပိုင်းကဒီဘူးတီးတောင်နဲ့ဒီရသေးတောင်မျိုးနေထိကပြတ်မှတ်သူကိုနော်ဒီကြောက်တူတန်ကြောက်အချင်းတိုက်အဲ့ဒီအမတ်ကုန်းခွန်ခွန်ပေါ့နော်ဒီဟိုအမြောက်တဲရင်အကုန်းခွန်ခွန်ကနေပြီးတော့မှသူတို့ဒီလက်နေကြီးတွေနဲ့လှမ်းပြီးတော့ပြစ်နေတာရှိတယ်ဒီအထူးသဖြင့်လည်းအဲ့ဒီဘူးဆောင်ရဲ့အနောက်ဘက်ခြမ်းကတောင်တန်းတွေကိုလှမ်းပြီးတော့ပြစ်နေတာနောက်ပြီးလို့ရှိရင်ဒီရသေးတောင်အခြေဆိုင်ကနော်ခမ936 93အဲ့ဒီကြားရင်းတွေလည်းပဲတို့ဒီလက်နေကြီးတွေနဲ့လှမ်းပြီးတော့မှဒီအော်ရမဒီလောရမဘက်ကိုလှမ်းပြစ်နေတယ်လို့ကျွန်တော်တို့သိရတယ်ကြဆိုတော့သူတို့အဲ့လိုမျိုးဟိုမင်းတို့များပါအဲ့လိုမျိုးရန်တမ်းပြီးတော့ပြစ်နေတဲ့ဥစ္စာကဟိုအတူလေးကြာနေတယ်သူတို့နောက်တစ်ခုရှိတာကဒီဒီရက်ပိုင်းမှာဘာသာစစ်တပ်ကနေပြီးတော့ဒီလူအင်အားတွေလက်နေအင်အားတွေထပ်ပြီးတော့ဖြစ်နေတာတွေရှိတယ်ဆိုတော့အဲ့ဒါကြောင့်မို့လို့လာမေးရက်တွေမှာလည်းတော့တိုက်ပွဲကဆက်လက်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားရှိတယ်
ဒါပဲမဲ့အဲ့ဒီအော်ရမဖက်မှာတိုက်ပွဲဖြစ်တယ်ဆိုတဲ့ကိစ္စကိုအနောက်ပိုင်းတိုင်းစစ်ဌာနချောင်းဘုံမှုရှုပ်ဝင်းစော်ဦးကညင်းဆိုပါတယ်
။အော်ရမနားမှာလက်နေကြီးကြတာတော့မဟုတ်ဘူးညာ။အော်ရမမှာကြတာလက်နေကြီးကြတာအကြောင်းမရှိဘူး။အဲ့ဒီမှာကျွန်တော်တို့တိုက်ပွဲဖြစ်တာလည်းမရှိဘူး။အဲ့ဒီအော်ရမမှာကျွန်တော်တို့ဟလာတိုက်ပွဲဖြစ်တဲ့ဥစ္စာကအဲ့ဒီအော်ရမနားမှာမရှိဘူးခင်ဗျာ။အဲ့ကြောင့်မလို့လက်နေကြီးကြတာတော့မဟုတ်ဘူးကျွန်တော်
ပြီးခဲ့တဲ့ရက်တွေမှာလည်းမြေပုံမျိုးနဲ့ရွာသားရာချေးရွာနီးမှာတပ်မတော်ကလေရင်၃စင်းနဲ့ဘုံကြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဟာမြေပုံမျိုးပေါ်ကိုထွက်ပြေးတင်းရှောင်နေကြရပါတယ်လက်ရှိအချိန်မှာလည်းအဲ့ဒီရွာသားရာချေးရွာကိုတပ်မတော်ကပိတ်ဆို့ထားတာကြောင့်ဒေသခံတွေဟာစစ်နဲ့ရိခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့မြေပုံမျိုးတွေပြင်နေလွတ်တော်မှဥအောင်ဝင်းကပြောပါတယ
်အဲ့ဒီရောင်မှာနေရတဲ့ဒီရိခါရင်မြေပုံတော်ရိခါတွေကနေပြီးတော့တပ်မတော်ကနေပြီးတော့အဲ့မှာစစ်သားတွေဝင်လာတာပေါ့ရွာကို เราเวสิราเสร็จแล้วเดี๋ยวไอ้มาไอ้ก็ไอ้มามาจากเขาไปไอ้นี่นั่นตัวก็ชี้เลยตอนนั้นเราเรียนตรงนี้เนี่ยปุ่งจีนอะไรชี้เลยแล้วไอ้ยาการเนี่ยเจ้าหน้าที่เราเดี๋ยวเราไม่ชี้เลยช่วยเหลือเองเนี่ยก็ทำไปจ้าเลยแล้วไอ้ทำไปได้เดี๋ยวกูว่าไอ้ยูชินุสเราเจอแล้วเลยไอ้ก็ทำไปได้เลยชี้เลยปุ่งจีนเนี่ยมันจะจ้าแล้วแล้วตอนเจ้าอยากเจ้าสุดเลยไอ้มา
ตัวเราตัวก็ติดตามอยู่ว่าเป็นอะไรเจ้าเป็นมันจะอะไรตัวเราตัวก็ยอมเป็นอะไรที่เราไม่ใช่ดีกว่าเนี่ยผมยังเนี่ยอยากได้ยาเพิ่มมาแต่ไม่รู้ว่านี่มีชิ้นอะไรลูกสองเข้าไปไหมจริงๆเดี๋ยวก็ไปสู้ท่าเราไม่ใช่กูหรอกน้าไปได้สิท่านเนี่ยชอบพี่คุณยาบุ๋มชอบวิ่งสู้กับพี่บาร์เลยอ๋อเออมาเนี่ยมาเดี๋ยวนี้จีจ้าเราไม่เอาเนี่ยเออมาจีจ้าเดี๋ยวนี้จีจ้าเราจะไม่ใช่ไอ้ว่ามาเจ้าเราได้เวทีได้เอาท่าก
ဒီကနေ့ကတော့ဒီရခိုင်ပြည်နယ်ပုံနှံကျွမ်းမြို့နယ်မှာဒေသ၁၀နီးပါးကြားတာလည်းနဲ့ကြီးကြားတာအကြောင်းမရှိဘူး။အားဒီမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းချောင်လာရတဲ့စစ်ဘေးရှောင်9000နီးပါးရှိတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး
ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ICJ နိုင်ငံတကာတရားရုံးမှာဂမ္ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွ
ဝေဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ view ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေထူးထင်းရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဟူးနေ့ကခေတ်သစ်အမေရိကန်သမိုင်းမှာသမ္မတတဦးအပေါ်အရေးယူအပြစ်ပေးဖို့ကြားနာစစ်ဆေးခြင်းခံရတဲ့တတိယမြောက်သမ္မတဖြစ်လာခဲ့ပါတယ်။သမ္မတထရမ့်ဟာလာမယ့်2020သမ္မတရွေးကောက်ပွဲမှာနိုင်ငံရေးအရာအသာစီးရစေဖို့သူ့ရဲ့ပြိုင်ဘက်တွေအပေါ်မှာစုံစမ်းဖို့အမေရိကန်ယူကရိန်းနိုင်ငံကိုဖိအားပေးနေပြီးအာဏာအလွဲသုံးစားလုပ်ခဲ့တဲ့အပေါ်စတင်ကြားနာစစ်ဆေးတဲ့အနေနဲ့အောက်လွှတ်တော်မှာရှိနေတဲ့ဒီမိုကရက်တွေကနိုင်ငံခြားရေးဝန်ကြီးဌာနကအရေးပါတဲ့သက်သေနှစ်ဦးကိုခေါ်ယူခဲ့ပါတယ်။အမေရိကန်လွှတ်တော်ကပထမနေ့ကြားနာစစ်ဆေးမှုနဲ့ Republican တွေရဲ့တုံ့ပြန်ချက်တွေအကြောင်း Catherine Gibson သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပါမယ်ရှင်။
သမ္မတထရမ့်ဟာသူ့ရဲ့နိုင်ငံရေးရည်မှန်းချက်တွေနဲ့အကျိုးစီးပွားတွေအောင်မြင်နိုင်ဖို့အတွက်သူ့ရဲ့ပုဂ္ဂိုလ်ဆိုင်ရာရှေ့နေရူဒီဂျူလီယာနီကိုယူကရိန်းဆိုင်ရာအမေရိကန်နိုင်ငံသားရဲ့မူဝါဒကိုဆောင်ရွက်ခိုင်းခဲ့တယ်လို့ဆွတ်ဆဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့အမေရိကန်တန်တမာနှုတ်ဟာပထမဆုံးအကြိမ်ဖြစ်တဲ့လွှတ်တော်မှာကြားနာထွက်ဆိုခဲ့ပြီးဒီကြားနာပွဲကိုတနိုင်ငံလုံးမှာလည်းရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ
I found the confusing and unusual arrangement for making US policy towards Ukraine.
Ukraine နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့မူဝါဒချမှတ်တဲ့နေရာမှာရှုပ်ထွေးပြီးပုံမှန်မုတ်တာတွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အမေရိကန်ရဲ့မူဝါဒတွေကိုကောင်းတဲ့ဖော်တဲ့နေရာမှာလမ်းကြောင်းတစ်ခုရှိပုံရပါတယ်။တစ်ခုကပုံမှန်လမ်းကြောင်းဖြစ်ပြီးနောက်တစ်ခုကတော့အတော်လေးကိုပုံမှန်မုတ်တဲ့လမ်းကြောင်းပါ။
တနောက်ထပ်မှာ Ukraine နိုင်ငံကိုစီးရေးရအကူအညီပေးဖို့လွှတ်တော်ကအတည်ပြုထားတဲ့ဒေါ်လာတန်400ပေးဖို့ကိစ္စထက်သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုက်ဒန်နဲ့သူ့ရဲ့သားနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံဘက်ကစုံစမ်းပေးဖို့ကိုပို့ပြီးတော့လွှလာခဲ့တယ်လို့တန်အမတ်ဒေလာနဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အကြီးတန်းတာဝန်ရှိသူဂျော့ချ်ကန်တို့ကအောက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။အဒမ်ရှစ်ဟာအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဖြစ်ပါတယ်။
The questions presented by this impeachment inquiry are whether President Trump
တမောဘော်ရေးယူနိုင်မယ့်ဒီစုံစမ်းစစ်ဆေးမှုကနေသိကျတဲ့မေးခွန်းတွေကတော့တမောထရမ့်ဟာယူကရိန်းနိုင်ငံရဲ့အားနည်းချက်ကိုခွင့်ကောင်းယူပြီးတော့ကျွန်တော်တို့ရဲ့ရွေးကောက်ပွဲမှာယူကရိန်းကဂျာဝန်နောက်ဆက်ဖို့ဖိတ်ခေါ်ခဲ့သလားဆိုတာနဲ့သူရွေးကောက်ပွဲမှာပြန်ရွေးခံရအောင်ယူကရိန်းနိုင်ငံဘက်ကစုံစမ်းစစ်ဆေးတာတွေလှုပ်လာအောင်သူရဲ့လုပ်ပိုင်ခွင့်အာဏာတွေကိုအလွဲသုံးစားလုပ်ခဲ့သလားဆိုတာပါတကယ်လို့တခုခုလုပ်ခဲ့တယ်ဆိုရင်တော့အဲ့လိုအာဏာအလွဲသုံးစားလုပ်တာကသမ္မတနေရာနဲ့တင့်တော်ရလားဆိုတာဖြစ်ပါတယ်သမ္မတထရမ့်ကတော့ဒီကိစ္စတွေကိုတိတ်အရေးမကြီးတဲ့ပုံမျိုးနဲ့ပြောသွားခဲ့ပါတယ်
There's nothing there I see they're using lawyers that are television lawyers
ဘ
ဘာမှစုံစမ်းနေစရာမရှိပါဘူး။သူတို့ကရုပ်တံပေါ်မှာဟန်တပြပြလုံနေတဲ့ရှေ့နွေတွေကိုပဲသုံးနေကြတာပါ။
တသက်တချို့ကိုစုံစမ်းနေကြတဲ့ဒီမိုကရက်တွေဘက်ကဥပဒေကျိုးဆောင်တွေကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒန်နီယယ်ဂိုးမန်းဟာဒီမိုကရက်တစ်ပါတီရဲ့ဥပဒေကျိုးဆောင်ဖြစ်ပါတယ်။
In your decades of military service and diplomatic service representing the United States around the world.
မေဂန်ပြည်တော်စုကိုကိုစားပြုပြီးတော့ကမ္ဘာတော်မှာဆယ်စုနှစ်နဲ့ကြီးပြီးတော့စည်ရေးတန်တမာရေးရာတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းနိုင်ငံခြားဟုပေးမဲ့အကူအညီကိုအမေရိကန်သမ္မတရဲ့ကိုယ်ရေးကိုယ်တိုင်ကိစ္စအတွက်နိုင်ငံရေးအကျိုးစီးပွားအတွက်အသုံးချတာမျိုးခင်ဗျားတွေ့ဘူးပါသလား
။ဒီမေဂွန်ပေါ်မှာတမ်မတ်ဒီလာကတော့သူ့အနေနဲ့အဲ့လိုမျိုးတစ်ခါမှမတွေ့ခဲ့ဘူးဆိုပြီးတော့ဖြေကြားခဲ့ပါတယ်။အလားတူပဲ Republican တွေဘက်ကရှေ့နေတွေကလည်းတက်တီတွေကိုမေဂွန်ထုတ်ခဲ့ပါတယ်။Jim Jordan ဟာ Republican အမတ်ဖြစ်ပါတယ
်။ President Zelensky had to commit to an investigation of Biden's before the
AP
release.
American ဘက်ကအကူအညီတွေမပေးခင်မှာ Ukraine သမ္မတအနေနဲ့ Joe Biden တို့တားဖားနဲ့ပတ်သက်ပြီးစုံစမ်းပေးဖို့ကတိပေးခဲ့ရမယ်။အကူအညီတွေပေးလိုက်ပေမဲ့သမ္မတ Zelensky ကစုံစမ်းဖို့ဘာမှကတိပေးထားတာမရှိပါဘူး
။သမ္မတဒီလာကတော့သူ့အနေနဲ့သူကြားတာကိုပြောတာဖြစ်ကြောင်းပြောလိုက်ပြီးတော့ Republican အမတ် Jim Jordan ကတော့သမ္မတဒီလာကြားတယ်ဆိုပေမဲ့အမှန်တကယ်လက်တွေ့ဖြစ်လာခဲ့ခြင်းမရှိဘူးဆိုပြီးတော့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။လူလူစစ်တမ်းတွေမှာတော့သမ္မတထရမ့်အပေါ်မှာရေးယူပစ်ပေးဖို့အတွက်ထောက်ခံမှုတွေပုံများလာနေပြီးတော့ဒီမိုကရက်တစ်ဘက်ကလည်းဒီလိုကြားနာစစ်ဆေးမှုတွေလှုပ်ချင်းအဖြစ်သူတို့အနိုင်ရလာမယ်ဆိုပြီးတော့မျှော်လင့်နေပါတယ်။ Susan Low Block ဟာ Georgetown Tech ဆိုရဲ့နိုင်ငံရေးအကဲကဲဖြစ်ပါတယ
်။ Impeachment is a political process. The Constitution puts it in the
သမ္မတပေါ်ရေးယူဖို့ကိစ္စကနိုင်ငံရေးလုပ်ငန်းစဉ်တစ်ရပ်ပါ။ဒါကိုဖွဲ့စည်းပုံကြီးကနိုင်ငံရေးအပိုင်းမှာထည့်ထားပါတယ်တကယ်လို့သာအောက်လွှတ်တော်ကသမ္မတကိုအရေးယူဖို့လုပ်ခဲ့ရင်အထက်လွှတ်တော်ကသဘောတူတာပဲဖြစ်ဖြစ်မတူတာပဲဖြစ်ဖြစ်လူထုကထောက်ခံတယ်ဆိုရင်ဒါကသိအရေးကြီးတယ်လေ
အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအနေနဲ့ကြားနာဆွေးနွေးမှုတွေကိုဆက်လုပ်ပြီးနောက်ထပ်သက်သေ9ရောက်ကိုအခုတစ်ပတ်တွင်းမှာကြားနာဆွေးနွေးသွားမှာဖြစ်ပါတယ်အောက်လွှတ်တော်အနေနဲ့သမ္မတကိုအရေးယူရေးနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်မှာအခုနေ့အကုန်ကြားရင်မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းရပြီးအဲ့ဒီကနေသမ္မတထရမ့်အပေါ်မှာအရေးယူပြစ်ပေးပြီးတော့ယာရုကနေဖယ်ရှားမရှားဆိုတာကတော့အထက်လွှတ်တော်ကနေဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးကူညီကိစ္စထက်နိုင်ငံရေးပြန်ပြည့်ဖို့စုံစမ်းစစ်ဆေးဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းတဆင့်စကားကြားခဲ့ရတယ်လို့သမ္မတပေါ်ရေးယူနိုင်ရေးလွှတ်တော်ဌာနဝန်မှာအမေရိကန်ထိပ်တန်းတပ်တော်တူကထွက်ဆိုသွားပါတယ်။ယူကရိန်းနိုင်ငံအတွက်အမေရိကန်ရဲ့စီးရေးကူညီဒေါ်လာသန်း400နီးပါးကိုဆိုင်းငံ့ထားတဲ့ကိစ္စထက်ရှင်းနေအမေရိကန်သမ္မတယူကဝန်မှာဒီမိုကရက်တစ်ပါတီကပြန်ပြည့်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးပေးဖို့သမ္မတထရမ့်ကပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဝီလျံတီလာကမနေ့တုန်းကပဲပြောဆိုသွားတာပါ။အမေရိကန်ပြည်အောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးကျဆင်းနေချိန်မှာနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပေမဲ့တိုးတက်တဲ့ရေးလက္ခဏာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းမနေ့ကအင်ပီရိုမှာတွေ့ဆုံဆွေးနွေးမှုတွေအကျိုးရှိပြီးယူဆမှုရှိကြောင်းလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရီချစ်တိုင်အာရိုဝန်တို့ကပြောခဲ့ကြတာပါ။ S-400 မစ်ဆိုင်ဒိုးစနစ်ပါဝင်ရုရှားလိုစစ်မြေစစ်လက်နက်တွေကိုတူရကီကဝယ်ယူတာအမေရိကန်နဲ့ကြီးမားတဲ့စင်ကာပူဖြစ်နေလေတူရကီသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့တာပါ။ကာဇာဒေသမှာရှိတဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့အစ္စလာမစ်ဂျီဟတ်အဖွဲ့ကအစ္စရေးနဲ့ပစ်ခတ်တိုက်ခိုက်မှုတွေဆိုင်လိုက်တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့ဂျာဝင်စစ်ဆေးမှုနဲ့နှစ်ဖက်သဘောတူညီမှုရရှိသွားခဲ့ကြတာပါ။ဟောင်ကောင်မှာချက်ချာကျတဲ့နေရာတဝက်တွားလေးလာရေးခက်ခဲဖြစ်အောင်ကားလမ်းတွေဘူလာရောင်တွေကိုဒီနေ့မှလည်း၄ရက်နှစ်မြောက်ဖြစ်ဆက်လက်ပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာရှိနေတဲ့မူချိုချောင်းကနေထက်တန်းချောင်းထိကျောင်းအလုံးကိုတော့အခုသတင်းပတ်ကုန်ထိပိတ်ခဲ့ကြောင်းလည်းကြေညာထားတာပါ။
နိုဝင်ဘာလ14ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.